Welcome to the Voice of America in Burmese.
Today, we are going to talk about the video game. The American version of the film is the season of the American version of Washington, D.C. Murugani, Satin, Tolini Babi, Lino Mita, Tonsani, Lise, Lise, Shin, Hazi, Rugani, Tai, Panyu, Nasin, and Marikna.
ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာမင်္ဂလာပါရှင်ကျွန်မကခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပြင်ပါပါဆီးရီးယားမှာဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်တဲ့အတွက်အမေရိကန်ရဲ့လက်တုပ်ပြန်မှုဟာဆီးရီးယားမဟာမိတ်ရုရှားနဲ့ဆက်ဆံရေးကိုချိန်ချောက်မှုတွေဖြစ်လာစေပါတယ်အမေရိကန်သမ္မတကိုတရုတ်
ဒီနေ့ဘီမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူပသိန်းငဝုံမြင့်အတွင်းမှာရေရင်တိုက်မှုနဲ့အနည်းဆုံးလူနဲ့ဆယ်သေးဆုံးတဲ့အကြောင်းနဲ့အခုမကြခင်ဂျပန်တွင်ကျင်းပမဲ့တကြံကိုဘယ်လိုဆင်နွှဲကြားမလဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်ဖို့ရှိသလိုနိုင်ငံတကာသတင်းဌာနတစ်ပုဒ်ကိုလည်းတင်ဆက်အောင်ပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသ
ဲ့ဆီးရီးယားကအစိတ်အတန်းတွေနဲ့တိုက်ခိုက်မှုကြောင့်အရသာ100လောက်သေဆုံးရတယ်လို့ပြစ်တင်ပြီးဒါရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပက်ထိန်တက်ဒုံးကျင်နဲ့ပြစ်ခတ်လက်တောင်ပြန်ခဲ့တာဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ချိန်ချောက်မှုတွေဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုကအမေရိကန်နဲ့ရုရှားတို့ရဲ့ဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြာနေ့အစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့တယ်လို့ဒီလိုလှုပ်ဆောင်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်ကြောင်းရုရှားအစိုးရထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ Syrian ဝင်ဟင်မှာရုရှားနဲ့အမေရိကန်စစ်လေရင်တွေကြားမတော်တဆဖြစ်မဲ့ပြဿနာတွေကိုရှောင်ရှားဖို့အတွက်သဘောတူညီထားတာကိုရုရှားဘက်ကဆိုင်းငံ့ထားလိုက်တယ်လို့လည်းရုရှားကပြောပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီး Nikki Haley ကတော့တောက်ကြနဲ့ကုလသမဂ္ဂအရေးပေါ်အစည်းအဝေးမှာစီးရီးယားနဲ့ပတ်သက်ပြီးစီးရီးယားသမ္မတဘက်ရှာအယ်အဆက်ကရုရှားကိုအယူလုပ်နေတာဖြစ်နိုင်တယ်လို့ပြောပါတယ်။သူကဒါရုလက်နက်တွေကိုရုရှားမသိအောင်ဖွက်ထားတာမို့ရုရှားကသူ့ကိုစီးရီးအကူအညီတွေပေးနေတာဖြစ်နိုင်တယ်လို့ပြောပါတယ်။ American စစ်တပ်ကရုရှားနိုင်ငံတဲပဲ့တင်းဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်ပြီးဒါဟာစီးရီးယားစုအတက်တွေကို American ရဲ့ပထမဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်။
စီးရီးယားလေတပ်စခန်းပေါ်အမေရိကန်ကမစ်ဆော့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာဟာလုံးဝတရားမျှတတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စည်းဝေးပွဲမှာပြောကြားခဲ့ပါတယ်။စီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အပေါ်လက်တုံ့ပြန်တာလို့ပြောပြီးတော့နောက်ထပ်လိုအပ်လာရင်လည်းတိုက်ခိုက်သွားအောင်မယ်လို့သူကပြောပါတယ်။အစ်တလီပြည်နယ်ကခန်ရှေခွန်မြို့အပေါ်ဒီအစိတ်တန်းငွေတွေနဲ့တိုက်ခိုက်ဖို့အတွက်ဘာရှာအယ်အာဆတ်ရဲ့အစိုးရတပ်တွေဟာရှေရက်လေတပ်စခန်းကိုအသုံးပြုခဲ့တယ်လို့အမေရိကန်အစိုးရကပြောပါတယ်။အာဆတ်အနေနဲ့ဒါရုလက်နက်တွေသုံးတဲ့အတွက်အကျိုးဆက်မခံရဘူးဆိုတဲ့အခြေအနေမျိုးအမေရိကန်ကလက်မခံနိုင်တော့ဘူးလို့သက်အမတ်ကြီးနီဂီဟေလီကပြောကြားခဲ့တာပါ။သမ္မတအာဆတ်ဘက်ကစစ်ကူတိုက်ပေးနေတဲ့ရုရှားကတော့အမေရိကန်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်ခဲ့တာလို့ပြောပါတယ်။ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုသအမတ်ကြီးကလုံခြုံရေးကောင်စီကိုပြောကြားခဲ့တာပါ။ဆီးရီးယားကလည်းအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုဟာဥပဒေချိုးဖောက်တဲ့ရန်လိုတဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်။ဆီးရီးယားအရင်နဲ့ပတ်သက်ရင်ရုရှားရဲ့ရည်တည်ချက်တူတဲ့တရုတ်နိုင်ငံကတော့စစ်ရေးရဆောင်ရွက်မှုတွေဟာအလုံးမဖြစ်ဘဲဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေကိုပိုပြီးသာစိုးစိမ်လိမ့်မယ်လို့ပြောပါတယ်။ဆီးရီးယားကိုတိုက်ခိုက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်လွှတ်တော်မှာ Republican အမတ်တွေရောဒီမိုကရက်အမတ်တွေကပါအများစုထောက်ခံခဲ့ကြပေမဲ့စစ်ရေးရဆောင်ရွက်မှုတွေအတွက်လွှတ်တော်မှာဆွေးနွေးသင့်တယ်လို့ပြောခဲ့ကြပါတယ်ရှင်။
American သမ္မတ Donald Trump ကတရုတ်နိုင်ငံကိုဒီနှစ်နှောင်းပိုင်းလာရောက်လည်ပတ်ဖို့အတွက်တရုတ်သမ္မတ Xi Jinping ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ဒါပေမဲ့ရက်အတိကျတော့မသက်မရသေးပါဘူး။ Florida ကသမ္မတ Trump ရဲ့ Mar-a-Lago အပန်းဖြေစခန်းမှာသမ္မတနှုတ်တွေ့ဆုံပြီးပြုလုပ်တဲ့အစိုးရအဖွဲ့ဝန်ကြီး၃ဦးရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာဖြစ်တယ်လို့တရုတ်အစိုးရသတင်းကလည်းအတည်ပြုပါတယ်။ဒါပေမဲ့အသေးစိတ်ကိုမထုတ်ပြန်ပါဘူး။ American ပြည်ထောင်စုကတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာရည်တရာစီမံကိန်းချထားတယ်လို့ American ကူးတန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross ကတောက်ကြနေမှာပဲသတင်းထုတ်တွေကိုပြောပါတယ်။ဒီအစီအစဉ်ကိုအမြန်ကောင်းထဲပေါ်မှာဖြစ်ပြီး ဒီထဲမှာအဆင့်ဆင့်အောင်မြအောင်လှုပ်ဆောင်မယ့်အချက်တွေပါတယ်လို့ပြောပေမဲ့အသေးစိတ်မပြောပါဘူး American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းနိုင်ငံခေါင်းဆောင်တို့ကမြောက်ကိုရီးယားအရေးဆွံ့ရခဲ့ကြတယ်လို့မြောက်ကိုရီးယားလက်နက်တိုးမြှင့်ထုတ်လုပ်နေတဲ့ပြဿနာဟာတိတ်ဆိုးရင်ရတဲ့အနေအထားရောက်နေပြီဆိုတာကိုသဘောတူခဲ့ကြတယ်လို့ပြောပါတယ်ဒါအပြင်ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လှုပ်ဆောင်မှုနိုင်ငံတန်နေထံချခဲ့ကြပြီးဒီပြဿနာအဆုံးသတ်စေဖို့အတွက်ပူးပေါင်းဆောင်ရွက်မှုတိုးလုပ်ဖို့သဘောတူခဲ့ကြပါတယ်တောက်ချာနေအစောပိုင်းတုန်းကတော့သမ္မတထရမ့်ကသူ့ရဲ့သမ္မတရှိနဲ့တွေ့ဆုံဆွေးနွေးမှုဟာကြီးမားတဲ့တိုးတက်မှုရှိခဲ့တယ်လို့ပြဿနာဆိုးဖြစ်လာနိုင်တာတွေမကြုံရဖို့ရှိတဲ့အပြင်နိုင်ငံဆက်ဆံရေးကောင်းမွန်လာတယ်လို့သတင်းတောက်တွေကိုပြောကြားခဲ့တာပ
ါ American ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတရွေးချယ်ထားသူ Neil Gorsuch ကိုအထက်လွှတ်တော်မှထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်ရာသပ်ပံတရားသူကြီးရာထူးအတွက် conservative တရားသူကြီး Neil Gorsuch ကိုမဲခွဲရွေးချယ်ပွဲမလုပ်နိုင်အောင် Democrat အမတ်တွေကလွှတ်တော်မှအချိန်ဆွဲမိန်ကွန်းရှိကြီးပြောကြားခဲ့ပြီးတဲ့နောက်မဲခွဲရွေးချယ်တဲ့စည်းကမ်းကို Republican အမတ်တွေကပြောင်းလဲခဲ့ပါတယ်။ပုံမှန်အားဖြင့်အမတ်စုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှထောက်ခံမဲ60ရာမှနိုင်ငံတော်တရားရုံးချုပ်တရားသူကြီးရာဒူးကိုအတည်ပြုနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ Republican အမတ်နေရာအများစုရှိတဲ့အထက်လွှတ်တော်မှမဲ60ရာစရာမလိုပဲမဲအများအသားနဲ့အတည်ပြုနိုင်အောင်လို့မဲခွဲတဲ့စည်းကမ်းကိုပြင်ဆင်ခဲ့တာပါ။သူတို့အနေနဲ့တခြားရွေးချယ်စရာလမ်းမရှိလို့မဲခွဲတဲ့စည်းကမ်းကိုပြင်ရတာလို့ Republican တွေဘက်ကပြောပါတယ်။တောက်ချာနေကမဲခွဲဆုံးဖြတ်ပွဲမှာဒုသမ္မတ Mike Pence ကသဘာပတိအဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်။အခုလိုအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့စည်းကမ်းကိုပြင်ဆင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတယ်လို့ Democrat အမတ်တွေကပြောခဲ့ကြပါတယ
်။ View American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်များများပါဝင်လာပြီဖြစ်တဲ့တရုတ်နိုင်ငံရဲ့ပိုးလမ်းမနဲ့ကမ္ဘာလမ်းမစီမံကိန်းတွေမှာမြန်မာနိုင်ငံကဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မယ်ဆိုတာကိုလေ့လာနေပါတယ်လို့တရုတ်နိုင်ငံချော့ကြာခီးသွန်းနေတဲ့သမ္မတဦးထင်ကျော်ရဲ့ပြောကြားချက်ကိုတရုတ်ဆိုးကသတင်းတွေမှာဖော်ပြနေပါတယ်။တောက်ကြနေမှာသမ္မတဦးထင်ကျော်ကတရုတ်နိုင်ငံအနောက်မြောက်ပိုင်းရှန်စီခဲရဲ့မြို့တော်ရှင်ယန်းကိုတောက်ရောက်ခဲ့တာဖြစ်ပြီးရှေးခေတ်ပိုးလမ်းမကြီးစတင်ရရှင်ယန်းမှာအခုလိုပြောကြားခဲ့တာပါ။အဲ့ဒီမြို့ဟာကမ္ဘာကျော် Terracotta မြေသားစစ်တီရုပ်ထုတွေရှိရနေရပါသမရနဲ့ဖွဲ့ရရှင်ရမြို့ရဲ့ချင်းအင်ပါယာရဲ့တာရာကော့တာစစ်တီတော်ရုပ်ထုနဲ့မြင်းရုပ်ထုပြတိုက်မှာရှင်အောင်ရုပ်ထုများရဲ့အမှုပညာလက်ရာများနဲ့ချင်းအင်ပါယာရဲ့စစ်တီတော်သမိုင်းကိုလေ့လာခဲ့ကြတာဖြစ်ပါတယ်ရှန်စီခေယံကပတ်လမ်းမကြီးနဲ့ပိုးလမ်းမကြီးအတွက်ပင်မနေရပါအာရှကဥရောပနဲ့အာဖရိကဒေသတွေနဲ့ဆက်သွယ်ထားတဲ့ကုန်သွယ်လမ်းဖြစ်တဲ့ရှေးခေတ်ပိုးလမ်းမကြီးတစ်လျှောက်မှာရောအဲ့ဒီလမ်းမကြီးတွေမကပဲဒေသရင်းကုန်သွယ်ရေးနဲ့အခြေခံအဆောက်အုံတွေတည်ဆောက်နိုင်ရတဲ့ရည်ရွယ်ပြီးဒီလမ်းတွေဖောက်ဖို့အတွက်တရုတ်နိုင်ငံက2013မှာအဆိုပြုခဲ့တာပါမြန်မာနဲ့တရုတ်နှစ်နိုင်ငံကုန်သွယ်ရေးနဲ့တက်မွေးဝန်ကြောင်းပညာရက်လိုကိစ္စတွေကိုဒီဒေသမှာပူးပေါင်းဆောင်ရွက်မြင့်တင်နိုင်မယ်လို့မျှော်လင့်ကြောင်းလဲသမ္မတဦးထင်ကျော်ကပြောပါတယ်။တရုတ်သမ္မတရှီကျင့်ပင်ရဲ့ဖိတ်ကြားချက်နဲ့တွားရောက်နေတဲ့သမ္မတဦးထင်ကျော်ဟာတရုတ်သမ္မတအပြင်ဝန်ကြီးချုပ်လီကေချန်းနဲ့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်
။ကမ္ဘောဒီးယားနိုင်ငံကမဖွံ့ဖြိုးသေးတဲ့ဒေသတွေကလူမှုအသိုင်းအဝိုင်းတွေအတွက်အကူအညီပေးနေတဲ့American ရေတပ်ရဲ့ဖွံ့ဖြိုးတိုးတက်ရေးထောက်ပံ့မှုအစီအစဉ်ကိုဆက်ပြီးမယူတော့ဘူးလို့ Cambodia နိုင်ငံကပြောကြားခဲ့ပါတယ်။ American ရေတပ်ရဲ့ CBS လို့ခေါ်တဲ့အစီအစဉ်နဲ့2008ခုနှစ်ထဲက Cambodia လူမှုအသိုင်းအဝိုင်းတွေအတွက်တားဖွားဆောင်တွေ၊ကျောင်းတွေ၊ရေချိုးခန်းတွေကိုကူညီဆောက်လုပ်ပေးနေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်တွေကိုရပ်ဆိုင်းလိုက်တယ်လို့ Cambodia အစိုးရက American တန်ရုံးကိုပြီးခဲ့တဲ့သတင်းပတ်မှာအကြောင်းကြားခဲ့ပေမဲ့ဘာကြောင့်လဲဆိုတဲ့အကြောင်းပြချက်ကိုတော့မပေးခဲ့ပါဘူး။ဒီနှစ်အစောပိုင်းတုန်းကလည်း American ရဲ့ပူးတွဲစည်ရေးလေ့ကျင့်မဲ့အစီအစဉ်ကို Cambodia ဘက်ကဖျက်ခဲ့ပါတယ်။1980ပြည့်နှစ်ပိုင်းတွေကကမ္ဘောဒီးယားကတင်နေတဲ့အကြွေဒေါ်လာတန်း900ကိုရှော့ပစ်ပေးရတဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်ကဥဆောင်စ조사ခဲ့ပါသေးတယ်။တနည်းကိုဒေါ်လာ3သိန်းနီးပါးလောက်အကုန်ခံကူညီတဲ့ American ရေတပ် CBS ရဲ့ထောက်ပံ့ကူညီရေးအစီအစဉ်ကိုဆက်လက်မခံတော့ပေမဲ့ဖနွန်ပင်မြို့တော်မှာအားကစားကွင်းတစ်ကြီးဆောက်လုပ်ရတဲ့အတွက်တရုတ်ကပေးတဲ့ဒေါ်လာတန်း150ကိုတော့လက်ခံခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွက်ခုလိုကြီးကျယ်တဲ့ထောက်ပံ့မှုအတွက်တရုတ်သမ္မတနဲ့တရုတ်ပြည်သူတွေကိုကျေးဇူးတင်တယ်လို့ဝန်ကြီးချုပ်ကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကမ္ဘောဒီးယားနိုင်ငံကိုတရုတ်သမ္မတရှီကျင်းပင်တွားရောက်ခဲ့ပြီးထောက်ပံ့ရေးအကူအညီဒေါ်လာတန်း230ကျော်ပေးခဲ့ပါတယ်။ အခုလိုတရုတ်စီကအကူအညီတွေကိုပို့ပြီးလက်ခံနေတာကကမ္ဘောဒီးယားရဲ့လူခွင့်ရေးအခြေအနေကိုထောက်ပြဝေဖန်ခြင်းမရှိတဲ့အာရှအိမ်နီးချင်းကိုပို့ပြီးတော့အားကိုးတယ်ဆိုတာပြသနေကြောင်းနိုင်ငံရေးအကြေကတ်တချို့ကသုံးသပ်နေကြပါတယ်ရှင်
တောင်တရုတ်ပင်လယ်ရင်းကလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့အတွက်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးကစစ်တပ်ကိုအမိန့်ပေးလိုက်တယ်မို့ပိုင်ဆိုင်မှုတွေကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလောက်ရတစ်ခုဖြစ်လာနိုင်ပါတယ်ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပလဝန်ဒေသကစစ်စခန်းတစ်ခုကိုဒီကနေ့တွားရောက်လက်ပတ်စင်မှာသူကိုယ်တိုင်အငင်းပွားနေတဲ့စပရက်လီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်အလံကိုလွှင့်ထူသွားမယ့်အစီအစဉ်နဲ့ပတ်သက်ပြီးသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကတော့ဖိလစ်ပိုင်ဗီယက်နမ်မလေးရှားနဲ့ထိုင်ဝမ်တို့ပိုင်ဆိုင်ချောင်းပြောဆိုနေပေမဲ့တဘာဝအရင်မြစ်တွေကျွေးဝပြီးစတူယန်ကီလို3တန်းခွဲလောက်ကျဲတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးပိုင်ချောင်းကျညာထတာဖြစ်ပြီးစစ်ချေဆက်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မဲ့လူလုံကျွန်းတိစောက်မှုတွေကိုအရှိန်မြင့်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်
2018ခုနှစ် AFC အာရှဖလားအမျိုးသမီးဘောလုံးပွဲအတွက်အောက်စုပတ်လည်ခြေစစ်ပွဲမှာမြန်မာအသင်းကဆီးရီးယားအသင်းကို14ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။အောက်စုဒီမှာပါတဲ့မြန်မာအသင်းအတွက်ဒုတိယမြောက်နိုင်ရမှုဖြစ်ပါတယ်။တောက်ကြနေတော့ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဗီယက်နမ်ဘောလုံးလူငယ်ဘောလုံးတင်တန်းခွဲမှာကစားခဲ့တဲ့ပွဲမှာဒီမြန်မာအမျိုးသမီးကပထမပိုင်းမပြီးခင်တည်းက9ဂိုးသွင်းနိုင်ခဲ့တာပါ။ပွဲတစ်ခုလုံးမှာဂိုးအများဆုံးသွင်းပေးသူကတော့အလဲတန်းကမတ်ဝင်းတန်ကြီးထွန်းဖြစ်ပါတယ်။သူကပထမပိုင်းမှာ3ဂိုးဒုတိယပိုင်းမှာ2ဂိုးစုစုပေါင်း5ဂိုးသွင်းခဲ့တာပါ။ရှေ့တန်းတိုက်စစ်မှုမတ်ရီဦးကတော့4ဂိုးအလဲတန်းကနော်အယ်လိုဝါဖော့က3ဂိုးမတ်ဖြူပွင့်ခိုင်နဲ့မတ်ဝဝေအောင်တို့က2ဂိုးစီသွင်းခဲ့ကြပါတယ်။တင်းငွေတွေနေကြရင်တော့စင်ကာပူနဲ့ကစားရမယ့်ပွဲဟာလောလောဆယ်အရေးအကြီးဆုံးဖြစ်တယ်လို့မြန်မာအသင်းနီးပြကပြောပါတယ်ရှင်။
Direct from Washington, the voice of America,
VOA. So, today, I'm going to talk to you about the news that we're going to talk to you about the news that we're going to talk to you about. Now, we're going to talk to you about the radio season of bambis.voanews.com internet. VOA Facebook is going to talk to you about the news that we're going to talk to you about. Now, we're going to talk to you about the news that we're going to talk to you about. ပြစ်မှတ်တွေပေါ်အမေရိကန်ကမစ်ဆိုင်းတုံးလက်နက်နဲ့ပစ်ခတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်မဟာမိတ်တွေကသတိနဲ့ထောက်ခံနေကြသလိုဆီးရီးယားမဟာမိတ်တွေကဝေဖန်ပြစ်တင်နေကြပါတယ်အမေရိကန်ရဲ့လူရက်ဟာရန်လိုတဲ့လူရက်ဖြစ်ပြီးဒေတာတွင်းမှာသာမကနိုင်ငံတကာတည်ငြိမ်ရေးကိုအကြီးအကျယ်ပြပြားစီတယ်လို့ရုရှားကထုတ်ပြန်ခဲ့ပါတယ်အခုလိုအမေရိကန်သမ္မတရဲ့လူရက်ကအီရတ်နဲ့မြောက်ကိုရီးယားတို့ကိုသတိပေးလိုက်ရာရောက်တဲ့အပြင်သူ့အတွက်နိုင်ငံရေးအမြတ်ရှိစေတဲ့လူရဖြစ်တယ်လို့လိလာသူတချို့ကသုံးသပ်ကြပါတယ်အပြည့်စုံကိုတော့မတ်ဆူမြတ်မုံကစူးစီးတင်ဆက်ထားပါတယ
်ဆီးရီးယားနိုင်ငံတွေကစစ်တပ်ပစ်မှတ်တွေကိုမြေထဲပင်လယ်ထဲရောက်နေတဲ့အမေရိကန်စစ်သင်္ဘောပေါ်ကနေတော်မဟော့ခ်မစ်ဆိုင်းဒုံးကျည်တွေနဲ့တောက်ကြနေမနေ့အစောပိုင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်တောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးခဲ့ကြပါတယ်ဆီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်ခန်ရှိခုံးမြို့ကကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရသား100လောက်သေဆုံးရအောင်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားလေတပ်စခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆီးရီးယားအစိုးရအပေါ်အမေရိကန်ရဲ့လက်တုံ့ပြန်တိုက်ခိုက်မှုဟာလုံးဝတရားမျှတတယ်လို့သူကပြောပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုထောက်ခံပြီးစစ်ကူတိုက်ပေးနေတဲ့ရုရှားနိုင်ငံကတော့အမေရိကရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတပ်အမတ်ကြီးဗလာဒီမီယာဆာဖရန်ကော့ဖ်ကတော့ဒါဟာရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်
။ На этом треке на площадке Хастаны Женевы в последнее время наметились
ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တဲ့ရန်လိုတဲ့လှုပ်ရက်ဖြစ်ပါတယ်။အမေရိကန်ရဲ့ဥပဒေချိုးဖောက်တဲ့လှုပ်ရက်ကိုရုရှားကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီလိုရရဲ့အကျိုးဆက်ကြောင့်ဒေတာတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပါတယ
်။အမေရိကန်ရဲ့တိုက်ခိုက်မှုက IS လို့အကြမ်းဖက်အဖွဲ့တွေကိုပို့ပြီးအားကောင်းခိုင်မာစေတယ်လို့လည်းရုရှားဒုသံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။အမေရိကန်ရဲ့မစ်ဆိုင်းဒုံးလက်နက်နဲ့တိုက်ခိုက်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အီရန်နိုင်ငံကလည်းအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကကြာဆုံးနေတဲ့အကြမ်းဖက်သမားတွေပြန်အင်အားကောင်းစေပြီးဒေတာရင်းအခြေအနေကိုပိုရှုပ်ထွေးစေတယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့တူရကီနိုင်ငံအပြင်အရှေ့အလယ်ပိုင်းကနိုင်ငံတချို့ကလည်းအမေရိကန်ရဲ့လှုပ်ရက်ကိုထောက်ခံနေကြပါတယ်။ပြည်တွင်းမှာလည်းသမ္မတထရမ့်ရဲ့လှုပ်ရက်အပေါ်အားပေးထောက်ခံသူများနေပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့စစ်ရေးအရာဆောင်ရွက်မယ်ဆိုရင်လွှတ်တော်မှာအရင်ဆွေးနွေးဖို့ပြောနေကြသလို ရှေ့ဆက်ဆောင်ရွက်မဲ့မဟာဗျူဟာကိုသမရအနေနဲ့ပြက်ပြက်သားသားချမှတ်ဖို့တောင်းဆိုနေကြပါတယ်။ဆီးရီးယားမှာအာဆတ်အစိုးရတပ်တွေနဲ့သူ့ကိုဆန့်ကျင်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်အချိန်ကြာလာချိန်မှာအမေရိကန်ကအခုလိုမစ်ဆောဒုံးလက်နက်တွေနဲ့တိုက်ခိုက်တဲ့အတွက်ပဋိပက္ခကိုပိုဆိုးစေနိုင်တယ်လို့ပညာရှင်တို့ကသုံးသပ်ကြပါတယ်။ပထဝီနိုင်ငံရေးအန်ဒီအေကိုသုံးသပ်အကြံပေးနေတဲ့ Gulf State Analytic အဖွဲ့ရဲ့အမှုဆောင်အရာရှိ Giorgio Caffiero ကအခုလိုသုံးသပ်ပါတယ်
။ There is certainly a risk that as a consequence of this military strike we will see
ရတ်တခိုင်မှုရဲ့အကျိုးဆက်တွေကြောင့်ရုရှား၊အီရန်နဲ့လေဗနန်က Hezbollah တွေပါပါဝင်ပတ်သက်နေတဲ့ Syria ပြည်တွင်းစစ်ပွဲအခြေအနေပိုဆိုးလာတာကိုမြင်ရမှာဖြစ်ပါတယ်။ ANC ကသိကြပါတယ်။အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုဒီအုပ်စုတွေကဘယ်လိုတုံ့ပြန်လာမလဲဆိုတာကျွန်တော်မသိရသေးပါဘူး။ဒါပေမဲ့အန်ဒီယာတော့ရှိပါတယ
်။ Syria စစ်တပ်ပြစ်မှတ်တွေကိုရုရှားဒုံးလက်နက်တွေနဲ့ဖျက်ဆီးပစ်ဖို့သမ္မတ Trump ကဆုံးဖြတ်ခဲ့တာဟာနိုင်ငံရေးအရပါနှက်တဲ့လုပ်ရဖြစ်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာ Karen von Hippel ကသုံးသပ်ပါတယ်။သူကတော့ Royal United Services Institute ကညွှန်ကြားရေးမှူးချုပ်ဖြစ်ပါတယ်
။ I mean in many ways it was a very clever move of Trump to take action in Syria. He's threatened already to take action in Iran and North Korea, which would be far more complicated.
Syria ပေါ်မှာသမ္မတ Trump ရဲ့လုပ်ရက်ကတော်တော်လေးပါနက်တဲ့လုပ်ရက်ဖြစ်ပါတယ်။အီရန်နဲ့မြောက်ကိုရီးယားတို့ပေါ်မှာအရေးယူဆောင်ရွက်မယ်လို့သူကချိန်ချောက်ထားပါတယ်။တကယ်တမ်းလို့ရင်အခုထက်အများကြီးရှုပ်ထွေးနိုင်ပါတယ်။ဆီးရီးယားမှာပြစ်မှတ်ကိုပဲထိန်းထိန်းသိမ်းသိမ်းတိုက်ခိုက်တဲ့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရပါလိမ့်မယ်။ရုရှားနဲ့သူ့ရဲ့အကြံပေးတွေဆက်ဆက်မှုရှိသလားဆိုတာစုံစမ်းစစ်ဆေးခံနေရချိန်မှာရုရှားနဲ့ပတ်သက်ရင်ပြက်ပြက်သားသားလှုပ်တယ်ဆိုတာပြသရာရောက်ပါတယ်။တိုက်ခိုက်မယ်ဆိုတာအမေရိကန်အစိုးရကရုရှားကိုကြိုပြီးတော့အကြောင်းကြားပါတယ်။ရုရှားနဲ့လည်းပြည်ပခါမဖြစ်စေအောင်လို့သဘောတူထားပါတယ်။ဆိုတော့ရုရှားကိုတိတ်ပြီးအထိနာစီတာမဟုတ်ပေမဲ့လည်းရုရှားပေါ်မှာပြက်ပြက်သားသားလှုပ်တယ်ဆိုတဲ့အမြင်ရောက်စေပါတယ်ရှင့်
။ဧပြီလ4ရက်နေ့အင်္ဂါနေ့တုန်းကဆီးရီးယားမြို့အပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုမှာရုရှားကဆီးရီးယားကိုကူညီခဲ့သလားဆိုတာကိုစုံစမ်းနေတယ်လို့ပန်တဂွန်စစ်ဌာနချုပ်ကလည်းတောက်ကြနေကပဲပြောကြားခဲ့ပါတယ်။ဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေပိုဆိုးသွားစေမယ့်လုပ်ရအားလုံးကိုရှောင်ကြားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပန်ကြားထားပါတယ်ရှင်
။မန်ဆူးမြတ်မွန်ပြောပြသွားတာပါခင်ဗျာ။အခုတော့16ကြိမ်မြောက် KNU ကရင်မျိုးသားအစည်းအရုံးကွန်ဂရက်စ်ရဲ့ရွေးကောက်ပွဲဒုတိယနေ့ကျင်းပခဲ့ရမှာအမြဲတမ်းကိုယ်စားလှယ်14ဦးနဲ့အခြားကိုယ်စားလှယ်42ဦးကိုရွေးချယ်ခဲ့ပြီး15ကြိမ်မြောက်ကွန်ဂရက်စ်တုံးကရွေးချယ်ခံထိပ်ပိုင်းခေါင်းဆောင်တချို့သာပြန်လဲအရွေးခံရပြီးတင်ရှားတဲ့အခြားထိပ်ပိုင်းခေါင်းဆောင်တချို့ပြန်ပြီးတော့အရွေးမခံရပါဘူးဒီအချိန်တွေကိုတော့ VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ
်ကရင်မျိုးသားစည်းရုံးကနေရွေးချယ်ခံကိုယ်စားလှယ်တွေဖြစ်တဲ့218ဦးတည်းကနေဧပြီလ6ရက်နေ့ကကိုယ်စားလှယ်ပေါင်း60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့ပါတယ်ဒီထဲမှာအရင် KNU ဥက္ကဋ္ဌဟောင်းစောမူတူစေဖိုးနဲ့အတွင်းရင်းမူဖဒိုကွယ်ထူးဝင်းတို့လည်းပါဝင်ခဲ့ပေမဲ့ထိပ်ပိုင်းကောင်းဆောင်9ဦးတည်းက3ဦးကတော့ရွေးချယ်မခံရတော့ဘူးဆိုပြီး KNU ရဲ့ရွေးကောက်ပွဲကော်မရှင်အတွင်းရင်းမူနန်းဖောကေကပြောပြပါဗျ။ဟိုလည
်းလူရှိတာလည်းပြီးစီပေါ့နော်။ဦးစီချင်းမှာပြောမယ်ဆိုရင်စက်တူကပြောမယ်ဆိုရင်မူဒူစ်ပြောမယ်ဆိုရင်ပြန်ပါလေ။နောက်ပြီးတော့ဒီစက်ကွယ်ထူးဝင်းပြန်ပါလေ။နောက်ဆော်ရော့ဂျာချီ My name is Paul Johnny.
ခရိုင်ဩကဋ္ဌတက်မှမှုတွေပါဝင်တဲ့ကိုစလဲ55ဦးတည်းကအလို့အမှုဆောင်12ဦးကိုတော့ထပ်မံရွေးချယ်ကြမှာပါ။ဒါပေမဲ့အဲ့ဒါတွေကိုမရွေးချယ်ခင်မှာထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်သွားမှာဖြစ်ပြီးအဲ့ဒီ5ဦးကတော့ကျန်တဲ့ဘိုးကော်မတီဝင်6ဦးကိုရွေးချယ်ပေးသွားမှာဖြစ်ပါတယ်။အဲ
့ဒီ55ဦးထဲကနေပြီးတော့ဘိုးအလို့အမှုဆောင်ကော်မတီ7ဦးကျန်ထွက်လာ
တယ်။ဟုတ်ကဲ့
။ဒါအဲ့7ဦးထဲမှာ15ဦးပါမယ်။နောက်ထပ်6ဦးအင်ဂျင်နီယာနေတော့ပဲပြန်ပြီးတော့ရွေးချယ်တော့တာရင်းကောင်းဟုတ်ပါရွေးချယ်တယ်ဆိုတော့
နောက်ရက်တင်မှာတော့ KNU ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်မှုတွေလုပ်တဲ့အခါမှာတော့ဘယ်သူတွေပါဝင်မလဲဆိုတာကိုတော့ကရင်လူထုတွေကြားမှာလဲစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်ဒါအပြင်နှ Now yet the Mabe, Bohotia to Gijogule, a Miena Committee wing us and Augani, Huiko Buea, Huwe Mepson in it, Huiche Kadama Pippi, Leshi Tia to Gijogaro, Pro Nomia and Pope Pare, Gian Yue, a Miena Po Committee wing, Nas and Aure Maro, can ye amuse the mean Aug Bowen Marisha?
ကျမ်းစာပရင်းနေအပီလ23ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြောက်ရောက်ပြီးဖြစ်ပါတယ်။ရုပ်ပိတ်ရဲ့တေလျှော့ချတာမန္တဆောက်လို့မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနေ့တကြံကိုဘယ်လိုဖြတ်တန်းကြပါမလဲ။နိုင်ငံရဲ့ချက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနေ့တက်ကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝ တယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသတို့ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရစေ။အခုတော့ငဝုံမြစ်တဲလူသေဆုံးမှုကိုကြည့်ရအောင်ပါ။အေယာဝတီတိုင်းပသိမ်မြို့ကငဝုံမြစ်မှာအီဘီလ9ရက်နေ့ညကခီးသည်တင်ဆက်လီနဲ့ကြောက်တင်တင်မောတိုက်မီယာကလူ20သေဆုံးခဲ့ကြောင်းကေဇေးအီးလုံနေတဲ့မိသက်တပ်ဖွဲ့ကအတည်ပြုပြောပါရစေ။ VOA သတင်းတော့မအေးမာကတင်ပြထားပါရစေ
။အေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်အတွင်းကငဝင်မြစ်အတွင်းမှာအေပီလ9ရက်နေ့ညကခီးသည်တွေတင်လာတဲ့ဆက်လေတစ်စင်းနဲ့ကြောက်တင်တဲ့တင်မောတိုက်မှုဖြစ်ပွားခဲ့တာကြောင့်ခီးသည်တင်နေ့တစ်စင်းနှင်းမြုပ်ခဲ့ပြီးလက်တလောသတင်းတွေအရလူ20ရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားကြောင်းတချို့လည်းပျောက်ဆုံးမှုတွေရှိနေသေးကြောင်းဆက်လေမှောက်တဲ့နေရာမှာကယ်ဆယ်ရေးလုပ်နေတဲ့မိသားတက်ဖွဲ့ကတာဝန်ရှိသူတွေကပြောပြပါတယ်
။အော်အချင်းရတော့ကျွန်တော်ကအခုပေါ့နော်တင်မောတိုက်မှုလို့အဲ့နေရာမှာတင်မောတော့ပြန်လှန်လိုက်တော့ကထလာရဲ့အလောင်းတွေကျွန်တော်ပြန်ကြည့်လို့ရတယ်ပေါ့နော်။အဲဒီမှာရှင်နေပြီလေရှင်နေတော့တိတိလေးပြည်ရယ်ပေါ့။လူရောက50လောက်ရှိတယ်။အမှတဝက်လောက်ကရှင်နေတဝက်လောက်ကပြည်ရယ်ရ။စီးကြတော့ကျွန်တော်မရသေးဘူးပေါ့နော်။အလောင်းက20ပေါ့။အလောင်းက16လေးပေါ့နော်။မိကလေး16လေးရလေးရ။အခုကကျွန်တော်ကနည်းနည်းကြောင်စာပြောင်းရတော့ရှိုံမယ်။အဲ့ဒါကိုကျွန်တော်ဆက်လက်ရရှောက်နေလို့မှာတော့ပါနော်။20လောက်ပြည်ရယ်ဟုတ်ကဲ့က20လောက်ပြည်ရယ်ရ
။ပသိမ်ထီကြောင်ကိုဆိုတဲ့နေရာမှာတိုက်မိခဲ့တာဖြစ်ပြီးတိုက်မိတဲ့ခီးသည်လေးဟာမင်္ဂလာဆောင်ကနေပြန်လာတဲ့လေဖြစ်ကြောင်းနဲ့အဲ့ဒီလေနဲ့ကြောက်တေတဲဆောင်လာတဲ့တင်မောတိုက်မိတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ဟောသူဖြစ်တာကျွန်တော်တို့ပတ်တဲ့တို့တို့ပြောရမယ်လို့ဟောပတိန်ကြီးပေါ့နော်။ပတိန်ကြီးလို့ချောင်းကိုချောင်းကိုလေအဲအဲချောင်းကိုအလေလောက်ပဲတိုက်နေတာလေ။ဘယ်နှောက်ကြောင်လဲဆိုတော့အဲ့ဒါတော့ကျွန်တော်ကပတိန်ချောင်းကိုပေါ့နော်။ပတိန်ကြီးနာပေါ့နော်။ပတိန်ကြီးပတိန်ကြီးမျိုးရယ်လို့ပတိန်ကြီးပတိန်ကြီးတိကျအကြောင်းကိုပြင်ပြီးရှိတယ်အဲ့ဒါကိုပြောပြပြီးပတိန်ကြီးလို့ခေါ်တယ်။ထိုက်တာကကျွန်တော်ကမင်းသားပေါင်းကနေပြန်လာပြီးတော့အဲ့ဒီတင်မောကနေပြီးတော့ဟို၆တင်နဲ့တင်မောဝင်ဆောင်တာဗျ
။လေထဲမှာတော့လူ50ထဲမနေပါလာပြီးတစ်ဝက်လောက်တော့အသက်ရှင်ကျန်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့ချင်းနှင်းမြစ်တစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးသည်တွေတင်လာတဲ့အောင်စိုးမိုးကျော်ရေရင်နှစ်မြုပ်ခဲ့ပြီးတဲ့နောက်မှာတော့ဒုတိယ50ကျော်အသက်ရှင်ခဲ့ပြီးလူ90ကျော်သေဆုံးမှုဖြစ်ခဲ့တာပါဒီနောက်မှာတော့နောက်ထပ်ရေရင်နစ်မြုပ်တာတွေဆက်မဖြစ်ဖို့အတွက်ရေရင်အသင်းတွေလိုက်နာဖို့စီကံကျက်25ချက်ကိုထုတ်ပြန်ထားပေမဲ့လိုက်နာမှုတွေအားနည်းတာလေပေါ်မှာပါလာသူတွေအတွက်အသက်ငယ်အင်ကြီးလုံလောက်စွာမရှိတာတွေကြောင့်မြန်မာပြည်ရဲ့ရေလန်းခီးတွေမှာအလားတူဖြစ်ရက်တွေကတော့မကြာခဏဖြစ်ပွားလေရှိပါတယ်ရှင်
မအေးမှသတင်းပေးပို့ခဲ့တာပါအခုတော့တကြံနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ဒီနေ့တကြံကာလရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူလုံခြုံဘေးကင်းစေဖို့လွှတ်တော်ကိုယ်စားလှယ်88မျိုးဆက်အဖွဲ့အစည်းနိုင်ရေးကူညီမှုအသင်းစတဲ့လူမှုရေးလူမှုအဖွဲ့အစည်းတွေစုပေါင်းပြီးတော့ပထမဆုံးအကြိမ်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့တရားဝင်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းရန်ကုန်စီပင်သားရဲကော်မတီကတောက်ကြနေမှာကြေညာလိုက်ပါတယ်အပြည့်စုံကိုတော့မန်ရင်ချင်းနိုင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ဒီနှစ်တကြံကာလအတွင်းရိုးရအစင်လာမပြတ်ဆင်နွှဲကျင်းပနိုင်ရင်းနဲ့အများပြည်သူလုံခြုံရေးအတွက်လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ့်အခြေအနေကိုရန်ကုန်မြို့တော်စီပင်သားရဲကော်မတီဝင်ဒေါက်တန်းမြင့်အောင်ကမနေ့ကရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောသွားပါတယ
်။ဒီရက်တည်းရရိုးရတကြံစီကားတိုင်းတိုင်းစွာပူပင်တော့ကကင်းကင်းပျော်ရွှင်စေကြီးအမိုက်အပါဝင်စွန့်ပစ်ပစ္စည်းတွေကိုစီကန်းစနစ်တကျစွန့်ပစ်ကြီးကျွန်တော်တို့ စီပင်သားရပေါင်းကျင်ထိန်းသိမ်းရပါပါမယ်နောက်ပြီးကျမရင်းဆိုင်ရအထောက်ပံ့ပေးနိုင်စေရေးရှင်ကူအသင်းတို့နာယုတ်ကူညီမှုအသင်းတို့က ambulance တွေလည်းရှိပါမယ်နောက်ခါလူမှုအကျိုးပြုလုပ်ငန်းများရှင်သန်တိုးတက်စေရေးပေါ့
ဒါအပြင်ရိုးရာမဟာတကြံဖော်ဆောင်ရေးပရဟိတအဖွဲ့အဖြစ်အမည်ပေးထားတဲ့စေနာဝန်ထမ်းအဖွဲ့ကိုစီပင်သားရဲကော်မတီကဦးဆောင်သွားမှာဖြစ်တယ်လို့လည်းဒေါက်တန်မြင့်အောင်ကပြောပါတယ်စေနာဝန်ထမ်းတွေအဖြစ်လွှတ်တော်ကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပြီး88ငိမ့်ပွင့် NLD လူငယ်ကြက်ချီနီလူမှုရေးအဖွဲ့နာယေးကူညီမှုအသင်းမြန်မာနိုင်ငံကင်းတောက်အဖွဲ့စတဲ့လူထုခြေပြုအဖွဲ့စည်းတွေလည်းပါဝင်မှာဖြစ်ပါတယ်အလားတူဧပြီလ14ရက်နေ့ကနေ16ရက်နေ့အထိရန်ကုန်သူဝနာကွင်းမှာကျင်းပမယ့်ရခိုင်ရိုးရာတကြံကိုလည်းထုံတန်းစင်လာမပြတ်ပြုလုပ်မှာဖြစ်တယ်လို့ပထမဆုံးအကြိမ်ပြည်ထောင်စုတိုင်းသားရေးရာဝန်ကြီးဌာနကနေမြန်မာကျပ်ငွေ348သိန်းထောက်ပံ့မှာဖြစ်ကြောင်းရခိုင်တိုင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်ဒီနေ့2019ကစပြီးတော့ပြည်တော်စုတိုင်းရင်းသားလူမျိုးရဲ့ဝန်ကြီးဌာနပေါ်လာတဲ့အဲ့ဒီအောက်ကနေပြီးတော့ပွဲပြိုင်ပွဲပြပွဲဆိုပြီးခေါင်းစဉ်အောက်ကနေပြီးတော့ဒီနှစ်348သိန်းရတယ်အဲ့ထဲကတိုင်းသွားတက်ကူမြတ်ចောင်းသားသမားကចောင်းသားတွေကပတ်စံမရှိတော့အဲ့ဒီကိုတိုင်းနေတိုင်းဆွာပွဲကတိန်း30ထောက်ပံ့ပေးတယ်အဲ့တော့ကျွန်တော်တို့ပွဲချင်းပါရေးတွေတိန်း318သိန်းရပါတယ်
မနစ်က NLD အစိုးရတက်လာပြီးတဲ့နောက်ရန်ကုန်တိုင်းအတွင်းစီးပွားဖြင့်လက်မှတ်ရောင်းချတဲ့တကြံမန်တက်ဆောက်လုပ်တာတွေကိုစတင်တားမြစ်ခဲ့ပြီးဒီနှစ်အတွက်လည်းအင်းရကန်နဲ့ကန်တော်ကြီးဆောင်တို့မှစီးပွားဖြင့်တကြံမန်တက်ဆောက်လုပ်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကထုတ်ပြန်ပြောဆိုထားပါတယ်ရှင်
တကြံကာလအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့မန်အင်ဂျင်နိုင်ပြောပြသွားတာပါခင်ဗျာအခုလိုတကြံအကျိုးကာလရာသီမှာသောရရှင်တွေအတွက်ကမယ်ဆိုတီးပါမယ်ဆိုရဲတေးချင်းတဲ့ဘုတ်နဲ့တင်ဆက်ချင်ပါလေခင်ဗျာ
ကမယ်ဆိုတီးပါမယ်ရှင်းလို့မနေနဲ့ကွယ်မောပါရင်မောပြအောင်နှစ်ပိမ့်ပါလို့ရဲ့ငင်းငင်းသာသာတစ်ချက်လက်ကိုသာသာရရတီးပါမယ်
ရှိတော်ရဲ့ကြာရောက်မဲ့မဟာအတာတကြံကာလမှာသောရရှင်တွေစိတ်ချမ်းမြေ့ပျော်ရွှင်နိုင်ကြပါစေလို့ VOA ဝိုင်းတော်သားတွေကဆန္ဒပြုလိုက်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9239လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 5955တို့ကနေမနက်9နာရီထိဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍတင်ဆက်တဲ့ခါမှာတော့
ဒါရီယကျမဘဝမှာနောက်တစ်ချိန်ကျမကိုသူသည်ဉာဏ်ပညာကိုအခုလိုပြန်လဲဖော်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းကြီးဖြစ်ပါတယ်အဲ့ဒီကနေပြမ
နယ်လဲရုပ်သေးအဖွဲ့ဦးဆောင်သူတူဦးရဲ့ဘဝဖြတ်သန်းမှုတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
် Aung San Suu Kyi from Human Rights Heroine to Alienated Icon လူခွင့်ရတဲ့ကောင်ဘွားကနေအပြစ်ပဲခံကဘာကျော်ပုဂ္ဂိုလ်ဘွားတို့ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှန်ဖာဂယ်ဂိန်းကဒွန်ဆန်းစုကြည်နဲ့တွေ့ဆုံမေးမြန်းခံပြီး BBC မှာရေးပါတယ်။ဟိုးရင်1995ခုဒေါ်စုဟာတောင်အာဖရိကကအတားရန်ခွဲခြားမှုပြဿနာကိုအာဖရိကအမျိုးသားကွန်ဂရက် ANC ကဘလို့အောင်အောင်မြင်မြင်အဆုံးသတ်နိုင်ခဲ့တယ်ဆိုရတယ်မကအရာအားလုံးကိုထက်တတန်တန်နဲ့သိအောင်ကြိုးစားနေတဲ့လူခွင့်ရေးအတွက်တိုက်ပွဲဝင်နေတဲ့ကမ္ဘာစံပြတ်တယောက်ပါတဲ့အခုတွေ့လဲရတဲ့ဒေါ်စုကတော့မီဒီယာတွေကိုမယုံရဲတာနိုင်ငံတကာဝေဖန်သူတွေကိုမတူတလို့ဆက်ဆံတာတွေနဲ့လွန်ခဲ့တဲ့ခုနှစ်အကျဉ်းသားဘဝကမ္ဘာစံပြတ်လူသားအဖြစ်တဲ့တမ္မနိနိုင်ငံရေးဓမ္မတယောက်ဖြစ်ကိုလုံးဝပြောင်းသွားတယ်လို့ဆိုပါတယ်လူမျိုးတွေလှုပ်ဆောင်မှုတွေရှိတယ်ဆိုရဲပြောကြားချက်ကိုလက်မခံဘဲဒါဟာမတူညီတဲ့အတိုင်းအဝဲနှစ်ခုပြဿနာပါလို့ပြောခဲ့တယ်လို့ဒီကိစ္စကိုရှေ့ထွက်ပြီးသူမပြောတာဟာအမုန်းတရားကိုမိလောင်ရလေးပြန့်မလုပ်ချင်လို့ပါတဲ့ဒီနေရာမှာသူကိုယ်တိုင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်နေတာနဲ့စံပြတ်ပုဂ္ဂိုလ်ဖြစ်နေတာကိုဂရုမထားဘဲကုလအရာရှိတွေရဲ့တောင်းဆိုမှုပိုများလာတာကိုသူကနည်းနည်းပဲပြန်ပြီးလှုပ်ပေးခဲ့တာဟာလူခွင့်ရေးဆိုင်ရာကင်တွယ်မှုဝီရောဓိဖြစ်စရာဆိုပါတယ်ရခိုင်ပြည်နယ်ရေးမှာဆွဆွဲမှုအလုံးဟာမမှန်ပါဘူးနောက်ဆုံးအကြမ်းဖက်မှုကလည်းရဲကလက်နက်ကန်တွေကတိုက်ခိုက်ခဲ့တာပါဒါပေမဲ့အဲ့ဒါမတိုင်ခင်ကတည်းကရူဟင်ဂျာရဲ့အခြေအနေဆိုးဆိုးဝါးဝါးဖြစ်နေတာကိုပြတဲ့တပ်တွေကအများကြီးပါတကယ်လို့ဖွဲ့စည်းပုံအခြေခံပြင်ဖို့အတွက်သူတောင်းဆိုနေတာကိုကာကွယ်ရေးရောပြည်ထရေးကိုပါကင်ထားတဲ့စစ်တပ်ကငင်းပယ်မယ်ဆိုရင်တော့သူ့ကိုပံ့ပိုးပေးနေတဲ့နိုင်ငံတကာရဲ့အထူးကြံပြစ်ပယ်ထားမှုဟာသူ့အတွက်ပြဿနာဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်သူဟာဒီလိုအန္တရာယ်မျိုးကိုမသိရလောက်အောင်တော့တိတ်ကိုတုံးတဲ့နိုင်ငံရေးသမားတယောက်မဟုတ်ပါဘူးတဲ့ဒါပေမဲ့နိုင်ငံတကာရဲ့ဝေဖန်မှုကိုခံပြီးသူတို့ရဲ့ဆန်းစစ်ချက်တွေကိုလက်မခံတာကတော့လုံးဝမဖြစ်သင့်ပါဘူးလို့យေတာထားပါတယ်။မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခတွေရုရှားဝင်လာတာကို April 5ရက်နေ့ထုတ် Asia Times မှာဆောင်းမရှင် Body Litner ကရေးပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့တိုက်ခိုက်နေတဲ့မြန်မာစစ်တပ်ဟာအရင်ကတရုတ်လိုလက်နက်တွေအပေါ်မှာပဲအားထားနေရကနေ short ချဖို့လှုပ်လာတယ်လို့အခုနောက်ပိုင်းမှာရုရှားစီကတိုက်လျင်တွေအပါအဝင်အစမြန်လက်နက်တွေကိုဝယ်ယူနေတယ်လို့ဆိုပါတယ်။ဒါဟာတိုင်းရင်းသားတွေနဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကအသေးပြောက်များခဲ့တာတွေကနေသူ့ရဲ့မဟာဗျူဟာကိုပြန်ပြီးတုံ့တက်လာတာလို့ဆိုပါတယ်။အမေရိကန်နဲ့ EU ကလက်နက်ပိတ်ထားတဲ့မြန်မာအတွက်ရုရှားစီကအစမြန်လက်နက်တွေရဖို့လှုပ်လာတာပါတဲ့။ဒီလိုနဲ့တဖြည်းဖြည်းမြန်မာနိုင်ငံတွင်းတိုက်ပွဲတွေမှာပါလာတဲ့ရုရှားစီက MiG-29 တိုက်လေယာဉ်တွေ2001မှာစ300ကနေမနစ်ကတော့ရုရှားကော်ပိုရေးရှင်းရုံးကိုပါရန်ကုန်မှာဖွင့်တဲ့အထိဖြစ်လာတာပါတရုတ်ကဝါတက်တွေကိုမြှောက်ပေးနေတယ်လို့ဆွဆွင်းတရုတ်စီကလက်နက်တွေရှော့သုံးလာတဲ့မြန်မာစစ်တပ်ဟာတိုင်းဒေသတွေနဲ့တိုက်ခိုက်တဲ့တိုက်ပွဲတွေတည်းမသိမသာပါလာတဲ့ရုရှားအာကုန်နဲ့တရုတ်ကိုကန့်ကျင်ပေမဲ့ကီလိုမီတာ2000ကျော်ရှည်တဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်ဟာပထဝီအနေထားအရအသာစီးရနေစေပဲလို့ထောက်ပြပါတယ်ဗမလိုက်ဝါရဆက်ပြီးသုံးဖို့စိတ်တန်တဲ့မြန်မာဖို့အင်အားကြီးနှစ်နိုင်ငံကြားချိန်ဝင်ရှာညှိဖို့အတွက်လုပ်နေပေမဲ့ရုရှားနဲ့စာရင်တိုင်းသားအဖွဲ့တွေကိုလက်နက်တွေပိုးပြီးပေးရင်စစ်နဲ့ငြိမ်းချမ်းရေးပြဿနာမှာဩဇာလွှမ်းထားစေရှိနေတာကတရုတ်ပါလို့ထောက်ပြထားပါတယ်
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးအခုတော့ American Indian သို့အင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Indian အသုံးအနှုန်းတွေမှာလူရက်ကူးမှုကိုပြတ်တာတဲ့ Indian စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေဒီနေရာမှာ candy candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
် American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်ကပို့ချနေတာဖြစ်ပါတယ်အခုတော့အမျိုးသမီးခန္ဓာပါခင်ဗျာအများသောအဖြစ်အမျိုးသားတွေကြီးစိုးတဲ့မြမယူသေးလောကမှာထူးထူးခြားခြားမြန်မာအမျိုးသမီးတူဦးစီးတဲ့ရုပ်သေးအဖွဲ့ကတော့မန္တလေးရုပ်သေးအဖွဲ့ဖြစ်ပါတယ်ဒီအဖွဲ့ဟာရှားပါလာတဲ့မြန်မာရုပ်သေးအမှုပညာကိုကဘာလှည့်ပြသနေပြီးအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်ကဟိုနိုလူလူနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့တွေမှာပါလာရောက်ကပြခဲ့ပါတယ်မန္တလေးရုပ်သေးအဖွဲ့ထူထောင်သူဒေါ်မမနိုင်ရဲ့ဘဝခီလန်ပထမပိုင်းကိုဒေါ်လလတန်းကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်
'Cause it only serves to make me more determined to achieve my
Siamae Manli Yuthi အဖွဲ့အစည်းအကြောင်းကျွန်မနည်းနည်းပြောပြပေးပါလားရှင
်။ဒီနှုန်းကနာမည်က Manli Marinette ပေါ့နော်။ Manli U က Manli Marinette Theatre Manli ရုပ်ဆောင်တပင်အဖွဲ့ပေါ့နော်။ညတိုင်းကိုချစ်ခွဲရနေကိုခွဲတီတနာကြီးကြာကတာမလို့လေ။အကြောင်းမလို့အထူးသဖြင့်အဲ့ဒါကတော့ Tourist Ticket ကတဲ့ဒီကြပေါ့နော်အခုတော့နာမည်ပြောင်းထားပါလိမ့်ရှင်မြန်မာရုပ်ဆောင်တင်ဆိုပြီးတော့မှနာမည်ပြောင်းထားပါလိမ့်ရှင
်ဒီမန္တလေးရုပ်ဆောင်တင်ပေါ့နော်အခုတော့မြန်မာရုပ်ဆောင်တင်ဆိုတဲ့ခါကျတော့ဒီရုပ်သေးအထက်ပညာမှကျမတို့တည်ထားတာတော့အများအပြားတော့အမျိုးသားတွေကြီးစိုးတဲ့အမှုပညာလောကပေါ့နော်အဲ့ဒီမှာဆီယမအနေနဲ့ပေါ့နော်အမျိုးသမီးတယောက်အနေနဲ့ဘလို့ဝါသနာစပါပြီးတော့ဒီတင်ထောင်နိုင်တဲ့အထိဖြစ်လာခဲ့ပါလဲဆီယမဒီနေ့ချင်းပြပါလားကျမတို့
ပြောမယ်ဆိုတော့ကျမဖီဖီကစပြောမှာပါရှင်
ဟုတ်ကဲ့
ကျမဖီဖီကအကုန်လုံးမြန်မာစာဥပိန်နိုင်ဖြစ်ပါတယ်ရုံမျိုးကလေမြန်မာစာဥပိန်နိုင်ဆိုတာ
ဟုတ်
ကဲ့စာရေးဆရာလည်းစာရေးဆရာတူရှင်ဆရာလည်းတူရှင်ဆရာပေါ့ဖီဖီကစာအုပ်ရေးသားတဲ့ခါမှာသူကမြန်မာစာသပင်တမိုင်းတွေရေးခဲ့တယ်မြန်မာစာတိကာလည်းရေးသားခဲ့ရင်း ਨੇ 1968ခုနှစ်မှာသူကမြန်မာရုပ်ဆောင်သပင်ဆိုပြီးမှစာအုပ်ရေးခဲ့ပါတယ်အဲ့စာအုပ်ကြီးတဲ့ချိန်မှာကျမကတော့ငယ်သေးတာပေါ့လေအဲ့ကမှအဲ့စာအုပ်ကြီးတဲ့အတွက်သူကရုပ်သေးဆရာကြီးတဲ့အမေပူကြီးတို့အမေပူလေးတို့စာပြန်ရှုဖို့တမောင်ရုပ်ဆောင်တပင်းလို့ရွာတွေပေါ့နော်တွားပြီးတော့မှရုပ်သေးဆရာကြီးကိုသူအင်တာဗျူးမိဖြစ်တယ်လောက်ရတယ်လေရှုဖို့တမောင်ရုပ်သေးကိုလည်းတွားကြည့်ရတယ်ပေါ့အဲ့ချိန်မှာကျမကခရီးရဲ့သမီးကြီးအနေနဲ့ပေါ့လေခရီးတွားရအောင်တစ်ခေါက်ခေါက်ကျမကလိုက်ပါခွင့်ရခဲ့ပါတယ်ဒါမဲ့လို့လည်းပဲခေါင်းထဲမှာတော့ဒီတနေ့မှာဒီလိုမျိုးကျမလုံးလိမ့်မယ်လို့စိတ်ကူးလည်းမရှိခဲ့ဘူးပေါ့နော်အဲ့ဒီပုံရိပ်တွေပေါ့လေဒါတွေကကျမဘဝမှာနောက်တစ်ချိန်ကျတော့ဒါတွေကပြန်ပြီးတော့မှ inspire ဖြစ်ခဲ့တဲ့ဒါတွေကကျမကိုဒီကနေ့ရုပ်သေးဉာဏ်ပညာကိုအခုလိုပြန်လဲပေါ်ထုတ်ကြိုးစားဖို့အတွက်အခြေခံခဲ့တဲ့စိတ်ကူးစိတ်တမ်းဖြစ်ပါတယ
်။
အဲ့ဒီကနေပြီးတော့မှဆက်ပြီးတော့မှပေါ်ဖို့တည်ထောင်ဖို့အကြောင်းဖန်လာတာလည်းရှိပါတယ်ရှင
်။ Okay နည်းနည်းရှင်းပြပေးပါဦး။ Okay
အဲ့ဒီလိုကနေပြီးတော့မှကျမကဖွဲ့ရတာကသမိုင်းမီဒီယာနဲ့ဖွဲ့ရပါတယ်။ကျမတို့အလုတ်ကပွဲရပြီးမူလာလမ်းပြဆရာမနဲ့စရတာပါပဲကျမဘွားကဒါမဲ့လို့ကျမဘွားမှာအိမ်အောင်ကြ မှားခဲ့လိုက်ပါတယ်အိမ်တော်ညာမှားတဲ့အတွက်ကျွန်မဒုက္ခဒုက္ခတွေနဲ့အဲ့ဒီတရားမှုနေရဲ့အဆန်ဆုံးကတောင်တလုံးရွာလေးမှာမူလနာပြဆရာမဖြစ်နေကျွန်မဘဝဆက်ခဲ့ရပါတယ်အဲ့ဒီခါမှာစောစောပြောတဲ့အိမ်တော်ညာမှားတဲ့အတွက်လည်းပဲကျွန်မမှာဖြစ်ဖြစ်အကူအညီနဲ့ပဲကျွန်မကွာရှင်းလိုက်ရတယ်ပေါ့လေဒီတမကျွန်မရဲ့စဉ်းနေမှာတော့စိတ်တက်တရားထက်တန်နေတယ်ဒါကိုစိတ်တက်မကြပဲနဲ့ပေါ့အဲ့ဒီမှာကျွန်မတောင်ယူတောင်တလုံးရွာကနေလာကထုတ်ဖို့အတွက်လာစင်လာစင်ကျွန်မတို့တရားမှုသွားတယ်နိသွားတဲ့အခါမှာဆရာလေးတွေပြောပြောနေတယ် ISO IFS ဆိုကျွန်မဘာလဲဆိုသိဆက်စုကြံလာတယ်ပေါ့နော်သိကြံလာသိကြံလာနဲ့နည်းနည်းလေးဆက်စုလိုက်တဲ့အခါကျတော့ IFO ဆိုတော့မှာကလေးတွေကို English သင်နေဆရာဆရာမတွေရန်ကုန်မြို့ကျုပ်ပြောမှာ IFS ရဲ့ Institute of Foreign Language ကိုကျုပ်ပြောမှာအင်္ဂလိပ်စကားသင်တာသုံးနာသင်တာပြီးတက်ပါတယ်အဲ့ဒါကိုသိရတော့ကျွန်မဒီတော့ဆရာတွေပြောဆိုနေကြတာကြီးပြီးကျွန်မတအားလဲအားကြတယ်သူတို့လည်းမနာလို့ဖြစ်မိတယ်ပေါ့နော
်
ဖြစ်မိပြီးတော့မှကျွန်မကမန္တလေးမြို့ကိုပြန်တဲ့အခိုက်အခေါက်ပါဆရာကြီးမြို့နယ်ပညာရေးမြို့ဆရာကြီးတောင်းကိုတော့ပြုတ်ပြီးမှဆရာကြီးကိုကြောပြီးမှပူဇော်တာပေါ့နိပူဇော်တဲ့ဆရာကြီးကညီရအမိုင်းနဲ့ပြီးတာဒါမလို့ယောမှာကလေးတွေ English သင်လာဟုတ်ကဲ့ new as လာတဲ့ဆရာမဆိုတော့ဥစားပြီးဒီ English သင်ခိုင်းပါလေကျွန်မ English သင်ရပါတယ်ဟုတ်ပြီဒါဆိုင်ပါဝင်လဲဆိုပြီးကျွန်မကိုသူက IELTS ကိုလွှတ်ပြီးတဲ့ခါမှာကျွန်မကအဲ့ဒီမှာတောင်တလုံးရွာမှာ၃နှစ်ကြာတဲ့ခါမှာကျွန်မဒီအဲ့ဒီလာတဲ့မှာပဲကျွန်မကမန္တလေးကို transfer ပြန်ရတယ်နောက်တစ်ခါ PET ကနေ GED promotion ရတယ်ရတဲ့အပြင်ဆိုတော့ပြောရဲ IELTS 3လသင်တန်းတော့တက်ဖို့အတွက်ကိုကျွန်မအခွင့်အရေးချက်ရတယ်ပေါ့အဲ့ဒီ၃ခုແລະມັນລີມີໂອປ່ຽນຍောက်ປະມາອ້າຍສາຕໍ່ຕက်ပါແຕက်ປີ້ລະປ່ຽນລະເສຍກົງຕະບາກົງນີ້ແຕກເກົ່າຕင်ແຕງຈາກຍາບໍ່ແມ່ນລະມັນລີປ່ຽນອອກແຕ່ຄາຈໍຈມາລົງວ່າບໍ່ປ ્યો ຫນາຍໄດ້ບໍ່ບໍ່ປ ્યો ຫນາຍໄດ້ເດຈມາອິນເຕີນທີ່ English ກູຢູ່ຕຶດແຕ່ບໍເນາະຢູ່ຕຶດແຕ່ຄາຈໍອປ ્યો ຍາມາປ ્યો ຫນາຍມາຜິດແມ່ປ ્યો ກູປ ્યો ມາບໍ່ຜິດລະບໍ່ປ ્યો ຫນາຍນາແລ້ວສະນັ້ນກົກກູກູປ່ຽນຊັ້ນຊິດໄລແຕ່ຄາຈໍຈມາຍາງກົງມາຍາລະແກ່ດາທີ່ທີໂອຍາແກ່ແດມັນລີຍောက်ດໍ brightness ບໍ່ຊິລຸເລດ ્વી ປ ્યો ຄວ້ນບໍ່ຊິລຸကျမမပြောနိုင်တာဆိုတော့တိလာတယ်တိလာတဲ့ကံမှာဒါဆိုဒီ practice ကိုရှာကိုရှာမှရမယ်။နောက်အင်္ဂလိပ်စကားပြောကိုပြောနိုင်မှရမယ်ဆိုပြီးဒီ practice ကိုဘယ်လိုလုပ်ရင်ရနိုင်မလဲဆိုတာဆက်စဉ်းစားလိုက်တဲ့အခါမှာမန္တလေးမြို့ကိုလာနေတဲ့ tourist တွေနိုင်ငံသားတွေရှိရအောင်ကျမသွားပြမဘုရားကြီးတို့မန္တလေးတောင်ကြီးတို့စသဖြင့်သွားတော့မှတွေ့မယ်ဆိုရင်သူတို့နဲ့စကားပြောလို့ရမယ် hotel တွေပတ်ချာလေဒါမလို့87အကုန်လုံးမှာကျမအကြောင်းအလုတ်ကထွက်ဖြစ်သွားပါတယ်ပြောရမယ်ဆိုရှင်ကျမအမဒုတိယအိမ်အောင်ကြားတယ်ပေါ့ဒုတိယအိမ်အောင်ကြားပြီးသမီးအငယ်ကို88မှာမွေးတယ်86ပြန်လာပြီးတော့မှ English ကိုယူသွင်းနေတဲ့ကာလတွေပေါ့နိုင်ငံကြီးခင်းနေပဲဒုက္ခတွေဖြစ်နေတော့ညာလည်းပဲကျမကိုင်းကြီးနဲ့ break ဖြစ်နေတော့ညာလည်းပဲမွေးပြီးတော့ဒီကလေးနဲ့ busy အင်မတန်ဆင်းလေးဆင်းရပါတယ်ကျမအဲ့ဒီအချိန်မှာချင်းရဲ့လိုအင်္ဂလိပ်စာတွေအကုန်လောက်တော့ညားလဲပဲကျွန်မဒီ English ကိုယူသွင်းနေသေးပဲချင်းဦးဖတ်နေတယ်။ဒါကြောင့်မို့ကျွန်မမိပြက်လလာမပြောနဲ့ဒီကိုဝင်ကြီးနဲ့လည်းကျွန်မရဲ့ဒီပတ်ပတ်လည်းမှာ dictionary စာအုပ်တွေလည်းချင်းကြီးရှိတယ်ပေါ့နော်။ချင်းမြန်မာနဲ့စဉ်းစားနေတာပေါ့လေ။စဉ်းစားလို့ဒီနေရာမှာမပြောတတ်ဘူးဆိုရှင်ကျန်တာဘယ်လိုပြောမလဲဆိုချက်ချင်း dictionary ထပ်လှန်နေရှာဖူးတယ်ပေါ့အဲ့လိုမျိုးတွေလုပ်နေရင်တန်းတန်းနဲ့အဲ့တော့ကောင်းပြီဒါဆိုရင်ကျွန်မအဲ့ဒီလိုအမိထားမျိုးမိမတယောက်အနေနဲ့ကျွန်မဘလို့မှကျွန်မအပြင်ထွက်ပြီးနိုင်ငံသားရှိရလေကိုကျွန်မဘလို့မှ practice လာရလျှောက်သွားလို့ရမယ်အချိန်မဟုတ်တော့ဘူး။ဒါပထမအိမ်တော်နေရာဒါနှစ်ယောက်။ဒါနှစ်ယောက်ကလည်းအချိန်မငေးသေးဘူးနိ။ဒီသမီးငယ်ကလည်းခုမှအိတ်ကြီးမှမွေးထားတဲ့ဆိုတော့လာပိုင်းတစ်နှစ်ပိုင်းအဲ့လားပတ်ဝန်းကျင်ပဲရှိဦးမယ်။အဲ့ဒီကာလတွေပေါ့လေ။ဒါနဲ့ကျမနောက်ဆုံးကျမဒါဆိုရင်ကျမလက်လျှော့လိုက်ရတော့မှလား။ကျမဟာအိမ်တော်ပဲမိမတယောက်အနေနဲ့မိဖို့တည်းမှာပဲ။မိဖို့တွေကကြွတ်တကောင်ပဲကျမဖြစ်ရတော့မှလား။ကျမဒါဒီကိုတုတ်တက်ချင်တာကိုလက်လျှော့လိုက်ရတော့မှလား။ကျမလက်မလျှော့နိုင်ဘူး။ဒါဆိုရင်နောက်ထပ်ဘလို့ထပ်ပြီးစဉ်းစားမလဲနောက်တစ်ခုထပ်စဉ်းစားတဲ့အခါမှာကျမကဒါဆိုရင်အဲ့ဒီနိုင်ငံသားတွေရှိရအောင်ကျမမတော်နိုင်ဘူးဆိုလို့ရှိရင်အဲ့ဒီနိုင်ငံသားတွေကျမရှိရအောင်လာရမယ်ဆိုတဲ့အတူတွေးလိုက်တာပေါ့နော်ဒါဆိုရင်မဖြစ်နိုင်ဘူးဆိုလို့လေရုပ်တရက်ထင်စရာရှိတယ်ပေါ့ဘလို့မှ तू ကလာမှလဲဟုတ်တယ်မလားနိုင်ငံလေးမျိုးမှာရောက်တဲ့နိုင်ငံသားဒါဆိုရင်ဖြစ်နိုင်အောင်သူတို့လာအောင်ကျမဘလို့ခေါ်မလဲဆက်ပြီးစဉ်းစားတယ်သူဘာကြိုက်တယ်လဲငွေရပုံရိပ်ကြီးနဲ့ကျမငွေငွေရပြည်ပြည်နဲ့တူရုပ်သေးပွဲနောက်ကပြည်ပြည်ရဲ့ကျမကိုဆောင်တီသင်ခိုင်းနေပတ္တလာတီသင်ခိုင်းနေဂိုက်တွေလည်းလာလာမိတတ်တယ်ကျမတို့။အော်ဒီနေ့ညတော့သူဘယ်နားလေးမှာအငိမ့်ရှိလဲဘယ်နားလေးမှာဆက်ရှိတယ်လဲသူဧည့်သည်ကိုပြချင်တာအင်မတန်ခင်းနေပြဖို့အတွက်တိုက်ဆိုင်ဖို့ကလည်းခင်းရင်တော့ဒါတွေကိုကျမ idea ရလိုက်တာပေါ့နော်ဒါဆိုတနည်းအားဖြင့်မှာ1 hour show လေးတစ်ထိုင်နေနဲ့ဒီမြမကောက်ချက်စောင်းနေစမယ်မြမစောင်းပတ္တလာဆိုင်အဲ့ရောတော့ကျွန်မစကားသားတော့ဆိုင်နဲ့မစနိုင်လေပါဘူး။နောက်ရုပ်သေးပွဲပေါ့လေ။စသဖြင့်ဒီလိုမျိုးလေး culture theater လေး culture show လေးတနည်းအားဖြင့်ထိုင်နေနဲ့ကြည့်နိုင်အောင်ပြနိုင်တဲ့ ကောချက်တီတားလေးကျွန်မထောင်းနိုင်ရင်စီစဉ်နိုင်ရင်နိုင်ငံညာကတွေမန္တလေးမြို့ရောက်လာတဲ့နိုင်ငံညာကတွေကုစီလာမှာပဲဆိုတဲ့ idea ကိုရလိုက်ပြောမှဒါတောင်မှပတ်စံမရှိဘူးပေါ့နော်အရင်နေ့မရှိပြန်ဘူးမရှိပြန်တဲ့အခါကျတော့ကျွန်မหนีခဲ့တဲ့ဒေသီလေးရဆိုင်သေးသေးလေးအဲ့ဒီဟာလေးကိုကျွန်မတို့ handicraft shop ဆိုင်နေနေကျွန်မစမန္တလေးလက်မှုရောင်းပစ္စည်းဆိုင်ဆိုပေမဲ့ဒါလေးကလည်းပတ်စံရှိလို့မဟုတ်ပါဘူး။အခုကျမခင်မွန်းရဲ့မြမရောင်းမကနေပေါ်မှာသူ့ရဲ့ဆရာနဲ့ချိတ်ပြီးပေါ်မှာဟောင်းပြီးအသိယူပေါ့လေဒီပစ္စည်းလေးတွေရောင်းပြီးတော့မှ3000ဆို3000ရှင်5000ဆို5000ရှင်ပေါ့ကျမကနေငညာတော့ဆိုပြင်ရောင်းပေါ့သတ်ပြင်အဲ့လိုမျိုးလေးတွေလုပ်ရင်းနဲ့အဲ့ဒါဆိုင်လေးကိုစလိုက်တဲ့အခါမှာအမနေညာသားတွေလာတဲ့ခါမှာကျွန်မ practice ရတယ် practice ရပြမဒီစာအုပ်တွေကိုလည်းပြန်ဖတ်ရတယ်နားမလည်တာရှင်ပြည့်ရေးတယ်အမျိုးမျိုးသတ်သဖြင့်ကျွန်မကြွကြွချက်လုံလာခဲ့ပြီးပြောနိုင်တဲ့ကပြန် share ညဝေခြင်းနဲ့စိတ်ကြီးပေါ်လာခဲ့တယ်ဒါမျိုးလည်းပဲကျွန်မ teaching method မသိဘူးဘယ်လိုသင်မှမသိအခါမှာကျွန်မဆရာမတွေခေါ်ကျွန်မတို့ channel မှာဖိတ်ကမ Japanese class နဲ့ English class နဲ့ point ပြီးပုံပြီးတယ်ကျွန်မတို့ဝင်ပြန်ထိုင်တက်တယ်ကျွန်မနောက်ပိုင်းသူဒါဆိုရင်ကိုဖွင့်ရတော့မယ်ဆိုတော့တိလာအခါမှာ new year ဒီမှာကလေးတွေအလုံးလေးတန်းသုံးတယ်သူကျမရဲ့ကိုပိုင် method တွေရဲ့နောက်တစ်ခါနိုင်ငံသားမိတ်ဆွေဆက်ရတဲ့ method တွေ iPhone မှာတက်ခဲ့တဲ့ method တွေပေါင်းပြီးပြန်သင်တဲ့ကမ္ဘာကလေးတွေကပြောနိုင်ဆိုနိုင်သွားကြတယ်အခါမှာကျမ1990မှာပဲအင်္ဂလိပ်စီလိုသင်တန်းရောရုပ်သေးသီတာရောကျမစပြီးထောင်ရခဲ့တာပါ You can bend but never break me cause it only serves to make me more determined to achieve.
မန္တလေးရုပ်သေးအဖွဲ့တည်ထောင်သူဒေါ်မမနိုင်ဟာတချိန်ကမူလာတန်းပြဆရာမဘဝနေနိုင်ငံတကာအဆင့်နယ်လက်ရုပ်သေးအဖွဲ့ဦးဆောင်သူအဖြစ်ကြိုးစားလာခဲ့ရတဲ့ဘဝခီးဒုတိယပိုင်းကိုတော့နောက်တစ်ပတ်မှာဆက်လက်နားဆင်နိုင်ပါတယ်အခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါ်ခင်မျိုးသက်ကတင်ဆက်ထားပါတယ်
ကျောင်းမြတ်ယရနာတွေကိုသဘာဝကနေဖန်တီးပါတယ်သူတို့ဖြစ်ပေါ်လာစေဖို့အတွက်လိုအပ်တဲ့အပူချိန်ဖိအားနဲ့ဝင်းကျင်အခြေအနေတွေပအဝင်တဲ့တွန့်ထွက်တွေပေါ်မှာမူတည်ပြီးကြောက်မြတ်အမျိုးအစား꽈တယ်လို့အယောင်အသွေးတန့်စင်မှုနဲ့အသွင်အပြင်တွေလည်း꽈ချပါတယ်ဒီကြောက်မြတ်တွေကိုဘယ်လိုလေ့လာနိုင်လဲအတုနဲ့အစစ်ကိုဘယ်လိုခွဲနိုင်လဲဆိုတာတွေကို Gemological Service Center GSC ကြောက်မြတ်သင်တန်းကျောင်းကကြောက်မြတ်ပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါ
ပမာဏငါမလူများစုကတော့တကယ်တမ်းကျကြောင်းမြတ်တီနဲ့ပတ်သက်ပြီးတော့သိပ္ပံကြီးချနားလေသူကနဲတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ်နောက်ဆုံးမိုးကုတ်သူမိုးကုတ်သားတွေမိုးကုတ်ကကပောင်မနာမဲ့အကြီးဆုံးပဲကြောင်းမြတ်နာဆုံဆုံလင်းလဲထွက်တယ်များများဆားဆားလဲထွက်တယ်သူတို့ကိုယ်တိုင်တောင်မှတကယ်တမ်းကျသိပ္ပံကြီးချစနစ်ကျနားလေလူအချိုးစားပြောမယ်ဆိုရင်အရင်နဲပါတယ်ဘာဖြစ်လို့လဲဆိုတော့ကြောင်းမြတ်နာနဲ့ပတ်သက်ပြီးတော့တင်နန်းပေးတဲ့ကြောင်းတွေပါတယ်ကလည်းအရင်တော့မရှိခဲ့ပါဘူးအခုနောက်ပိုင်းကျမှအနည်း20စုံစုံလေးပဲရှိသေးတယ်အဲ့ကြတော့မှလာကျွန်တော်ကကြောင်းမြတ်နာနဲ့ပတ်သက်တဲ့တင်နန်းကြောင်းတွေပါတယ်ပေါ်ထွက်လာတာဟိုနောက်ရန်ကုန်တက္ကသိုလ်ကလည်းကြောင်းမြတ်နာနဲ့ပတ်သက်ပြီးတော့ဒီပလိုမာတွေပါတယ်ပေးတယ်အဲ့ကြတော့မှစလေးလာတာဆိုတော့အချိုးစားအဖြစ်ဆိုရင်သိပ္ပံနီချတည်တယ်လူနဲတယ်လို့ကျွန်တော်သတ်မှတ်လို့ရပါတယ
်ဟုတ်ကဲ့ပါဆရာ
နောက်တစ်ခုကလည်းကျောင်းလူကျောင်းသားတွေကလည်းရောင်တဲသူဆိုသူကပွဲရပြီးသားကျောင်းလူကျောင်းသားတွေကြမှာတက်လို့ရတယ်ဒါပေမဲ့ကျွန်တော်တို့ကတော့အထက်တန်းပညာတတ်ရင်ကိုကျွန်တော်လက်ခံပါတယ
်ဒီကျောင်းမြတ်တွေကိုသိပ္ပံနီချလေ့လာမယ်ဆိုလို့ရှင်ဘယ်ကနေစပြီးတော့လေ့လာဖို့သင်ပါလဲဆရာအဲ့ဒါလေးကဆရှင်းပြပေးပါ
ကဲပါအခုခင်မှာတော့ကျောင်းမြတ်သင်တန်းကျောင်းတွေပါတယ်လေပေါ်နေပြီဆိုတော့လေ့လာခြင်းနဲ့လူတွေကအခွင့်အရေးကောင်းကြီးပါပဲကျောင်းမြတ်ဆိုတာလေကွန်ပျူတာတို့ဘာလို့လူမျိုးအများစုစိတ်ဝင်စားတဲ့ဘာသာရမဟုတ်တဲ့အတွက်ကျောင်းတွေကတော့နည်းနည်းနဲ့ကျဲကျဲဝိုင်းတဲ့သဘောမျိုးဖြစ်ပါတယ်ကျွန်တော်ကျောင်းအနေနဲ့ကတော့အင်္ဂလန်မှာရှိတဲ့ Gemological Association ရဲ့ကျောင်းခွဲတစ်ခုဖြစ်သတ်မှတ်ထားတဲ့ကျောင်းဖြစ်ပါတယ်အဲ့တော့ကျွန်တော်ကျောင်းကနေကမ္ဘာမှာအမြင့်ဆုံးကျောင်းမြတ်ဒီပလိုမာဖြစ်တဲ့ FGA London Diploma ဘွဲ့ကျောင်းကျောင်းသားတွေမွေးထုတ်ပေးပါတယ်ဒီပလိုမာဘွဲ့ဘယူပဲနဲ့ဘုသူဒ္ဓလိုချင်ုံအကျောင်းသူကျောင်းသားအတွက်လည်းအချိန်တူတူနဲ့ဘုသူဒ္ဓရောက်အောင် Basic Course တလနောက်တစ်ခါ advance အစီအမံဆိုပြီးတော့တလားအလိုဖွင့်ပါတယ်တော့တကယ်တမ်းကျောင်းမြတ်ကျောင်းလေ့လာခြင်းလဲဆိုရင်ပညာအခြေခံအလေတန်းလောက်ရှင့်ကိုလေ့လာလို့ရပါတယ်အင်္ဂလိပ်စကားကိုအတန်အသင့်နားလည်ပေါ့နော်နောက်ကျောင်းမြတ်စစ်ဆေးတဲ့ကိရိယာတွေပါတယ်လည်းပြည့်ပြည့်စုံစုံရှိကြပါတယ်ကျောက်နမူနာလည်းအထူးရှာဖွေစမ်းမလို့ဟောပမာပြည့်ကျောင်းမြတ်အရန်ပို့တဲ့အတွက်ပမာဒီမှာမရှိတဲ့နမူနာမျိုးကအစအကုန်လုံးစုဆောင်ထားပါတယ်ဒါမှလည်းကျောင်းကျောင်းသားတွေအကုန်လုံးကျောင်းမြတ်မှန်တယ်မြောက်ကိုမြင်ဘူးစစ်ဆေးဘူးအောင်ကျွန်တော်စုဆောင်ဖို့လိုပါတယ်
ကျောင်းမြတ်ကိုစပြီးတော့တင်ကျင်တယ်ဆိုလို့ရှင်လူတိုင်းစိတ်ဝင်စားတာဒီတုနဲ့အစ်စ်ဘယ်လိုခွဲမယ်ဆိုတာပေါ့နော်
ဟ ဆိုတော့ဟုတ်ကဲ့ပါ
ဆိုတော့ဆရာအဲ့အတုနဲ့အစစ်ခွဲတဲ့ဥစ္စာလေးပေါ့နော်ဥမာဆိုစိန်တို့ဗရမများတို့တစ်ခုစီကိုဘလိုလေးအချမ်းမြင့်ခွဲတယ်ဆိုတာလေးမပြောခင်ကျောက်မြတ်အတုနဲ့အစစ်ကိုခွဲတာနဲ့ပတ်သက်ပြီးဆင်းနဲ့ရှင်းပြပေးပါဆရာ
ဟုတ်ကဲ့ပါဟိုအတုဆိုတာတော့ရေဝန်ကပြောမယ်ဆိုအစစ်မဟုတ်ဘူးဆိုတဲ့အတိပဲဖြစ်ပါတယ်ဒါပေမဲ့အတုမှာမှကျွန်တော်နှစ်မျိုးခွဲကြလို့ရပါတယ်အဲ့တော့အင်္ဂလိပ်လိုဆိုတော့ synthetic stone ပေါ့နော်အဲ့ဒါကတော့ဒါလည်းအတုပဲလူလုပ်တဲ့ကြောင်မြင့်ဖြစ်တဲ့အတွက်သဘာဝမဟုတ်တဲ့အတွက်အတုသို့တော့ synthetic stone ဟာ natural သဘာဝကြောင်မြင့်နဲ့ဂုံတတ္တိရဲ့အကုန်တူပါတယ်ဂုံတတ္တိဆိုတာအလင်းရံညုံကိန်းတို့ဓာတုဖွဲ့စည်းပုံတွေအဲ့ဒါတွေအတူတူဖြစ်အောင်ချက်လုပ်ထားပါတယ်နောက်သူပုံဆောင်တဲ့စနစ်တွေပါတူတယ်မာစင်းတွေပါလည်းအကုန်တူပါတယ်အဲ့ဒါမျိုး synthetic stone ကိုခေါ်ပါတယ်ဘာမှလို့တော့ချက်ကြောက်ပေါ့နော်သို့မဟုတ်ဓာတုတွေကြောက်လို့ခေါ်ပါတယ်အဲ့ဒါမျိုးကတပိုင်းရှိပါတယ်နောက်တစ်ခုကတော့ imitation ပေါ့နော် imitation ကတော့အင်္ဂလိပ်စကားတော့ရှင်းပါတယ်သူကိုယ်တိုင်ကွာဒီပဲအတုလို့ဒီပဲရပါတယ်နောက်က simulant လို့လည်းခေါ်ပါတယ်အဲ့ဒါ simulant ရိုးမားပေါ့အတုသို့မဟုတ် simulant ရိုးမားအဲ့ဒါ imitation သို့မဟုတ် simulant အဲ့ဒါကတော့သူတူတဲ့ကြောက်ညက်နဲ့ဓာတုဖွဲ့စည်းပုံလို့ပုံဆောင်စနစ်တို့ဂုံတက်တီတို့တူစရာမလိုပါဘူးအမြင်ပဲတူအောင်သူကလုပ်ထားတာပါဥမာကျွန်တော်ကနည်းနည်းသဘောပေါက်အောင်ပြောရမယ်ဆိုရင်ဟောပရမယာတစ်ခုကိုတူမယ်ဆိုနှစ်မျိုးတူလို့ရပါတယ်ပရမတစ်ခုကတော့အနီအောင်ရှိတဲ့ဖန်တုံးကိုကြာကြာနာနာသွေးပြီးပရမယာဆိုပြီးတော့ညာရောက်လို့ရပါတယ်မတိတဲ့လူကတော့အနီအောင်ဖြစ်တဲ့အတွက်ဒါပရမယာလို့ထင်ပြီးတော့သူယုံကြည်နိုင်ပါတယ်အဲ့တော့အဲ့အနီအောင်ရှိတဲ့ဖန်နဲ့ပရမျာခွဲကြတာတော့အထူးကိုလွယ်ပါတယ်အဲတရက်တင်လိုက်ရင်ကိုတက်ပါတယ်အဲ့သဘောရှိပါတယ်သို့တော့ခုနလိုမျိုးတကယ့်သဘောကနဲ့ပရမျာနဲ့ဓာတုဖွဲ့စည်းပုံရောတူအောင်ချက်လုပ်ထားတဲ့ပရမျာကြတော့အလွယ်တကူခွဲကြဖို့မလွယ်ပါဘူးအဲ့တော့မှကြောင်းမြတ်ကြောင်းစာပြီးလေ့လာမယ်အထူးစစ်ခွဲကြမယ်ဆိုဒီသဘောနှစ်ခုသိဖို့လိုပါတယ် simulant တို့ imitation နဲ့ synthetic ပါ synthetic ကတော့သူကဓာတ်ခွဲကမှစနစ်တကျချက်လုပ်တာဖြစ်တဲ့အတွက်တကယ်အစ်စ်နဲ့အရန်ကိုတူပါတယ်ဘလူကြောင်မျိုးတွေကိုချက်လုပ်လဲဆိုရင်တံမိုးကြီးတဲ့ကြောင်မြတ်မျိုးဖြစ်တဲ့စစရင်ချက်လုပ်တာတော့ပရမားနီလာတွေချက်လုပ်ပါတယ်နောက်ကျွန်တော်မြချက်လုပ်တယ်နောက်စိန်တွေချက်လုပ်ပါတယ်
ဆဲလိုချက်ကြောက်တွေကိုအစ်စ်နဲ့လွယ်လွယ်ကူကူခွဲနိုင်တယ်လားဆရာ
အဲ့ဒါတွေကိုခွဲကြတဲ့အခါမှာကြောင်မျက်စစ်စစ်တဲ့ကရိယာတွေလိုအပ်ပါတယ်ကျွန်တော်တာမန်မျက်စိသုံးဖို့မှန်ဘလူးစေစားချက်မှန်ဘူးလောက်နေရင်မလုံလောက်ပါဘူးအဲ့ဒါအရင်ဆုံးတိထားဖို့လိုပါတယ်ဒါအတုစစ်ခွဲကြတဲ့ဟာပေါ့အဲ့တော့ဘလူးနီးနဲ့ချက်ကြောက်နဲ့တဘာဝကြောက်ခွဲမလဲဆိုရင်တော့ဂုံတတ္တိအကုန်လုံးတူတယ်ဘာကွာချလဲဆိုတော့ကြောင်မျက်တရားစိတ်ဝင်စားစရာအရင်ကောင်းပါတယ်ကြောင်မြက်လေးဒါတေးတေးလေးတွေပါတိုးတော့အဲ့သေးသေးကြောင်မြက်တွင်းတွက်ထဲမှာတိတဲ့ပူသေးတဲ့အရာဝတ္ထုပစ္စည်းတွေရှိနေပါတယ်ဆိုတော့အရာဝတ္ထုပစ္စည်းဆိုတာအဆိုင်ခဲဖြင့်ဖြစ်မယ်အရည်ဖြင့်ဖြစ်မယ်ဓာတ်ငွေဖြင့်ဖြစ်မယ်အဲ့3မျိုးတွေကတစ်ခုခုဖြင့်ဖြစ်မယ်နှစ်ခုဖြင့်ဖြစ်မယ်သုံးစလုံးနဲ့ဖြင့်ဖြစ်မယ်ပါတတ်ပါတယ်ဒါသဘာဝတွင်းတွက်တည်းရဲ့တွေ့ရလေးရှိတဲ့လက္ခဏာပါဒါကိုကျွန်တော်အင်္ဂလိပ်လိုတော့ inclusion လို့ခေါ်တယ်ဘာမှလို့တော့အောင်းဝင်လို့ခေါ်ပါတယ်တော့ချက်ကြောက်မှရှိတဲ့အောင်းဝင်မျိုးနဲ့သဘာဝကြောက်မှရှိတဲ့အောင်းဝင်မျိုးကမတူပါဘူးအဓိကတော့ချက်ကြောက်နဲ့သဘာဝကြောက်ကိုအောင်းဝင်နဲ့ပဲကျွန်တော်ခွဲခြားကြပါတယ်နော်အဲ့တော့အောင်းဝင်နဲ့ခွဲခြားတယ်ဆိုတော့ကျွန်တော်အစာချက်ချီဖို့ကရိယာလိုပါတယ်အဲ့တော့အခြေခံဖြစ်တော့စေစားချက်မှန်မလို့ပေါ့သို့တော့တချို့အောင်းဝင်လေးကအရန်သေးတဲ့အတွက်စေစားချက်မှန်လို့အောင်မဆုံးဖြတ်နိုင်ပါဘူးအဲ့ဒီအခါကျရင်တော့ကျွန်တော်က microscope လို့ခေါ်တဲ့အနုကြည့်မှန်ပြောင်းနဲ့ကြည့်ရပါတယ်အဲ့တော့အတူစစ်ခွဲခြားဖို့ဆိုရင် microscope ကမရှိမဖြစ်အရေးကြီးတဲ့ကြောင်မြင့်စစ်ဆေးတဲ့ကရိယာဖြစ်ပါတယ
်ကြောင်မြင့်ပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့ဗရမယာနီလာကြောက်စိမ့်နဲ့စိန်တွေအတုနဲ့အစစ်ဘလို့ခွဲခြားနိုင်လဲဆိုတာပြောပြပေးဖို့ရှိတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော
်တော်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါ VOA ကနေအစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။မလ24ရက်နေ့မှာပြီးဆုံးသွားခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ UNHRC မှာအရေးပေါ်ပေါ်ပေါက်လာတဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေအလင်းအမြန်တုံ့ပြန်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကကူညီပုံဖော်ပေးခဲ့ပါတယ်။အဲ့ဒီအထက်မှာဆူဒန်နိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူ့ခွင့်ရေးအခြေအနေတွေအတွက်ဆုံးဖြတ်ချက်ချနိုင်ရေးဦးဆောင်တဲ့အခန့်ကဏ္ဍကနေပါဝင်ခဲ့တာသီရိလင်္ကာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိရေးဆက်လက်လှုပ်ဆောင်ဖို့လိုအပ်နေတဲ့ကိစ္စကမ္ဘာတဝန်းလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးရေးနဲ့အားပေးလှုပ်ဆောင်ပေးရေးအတွက်ပြင်းထန်တဲ့ဆုံးဖြတ်ချက်တွေချနိုင်ရေးဆွေးနွေးညှိနှိုင်းတာတွေပါဝင်ပါတယ် တောင်ဆူရနိုင်ငံဆိုင်ရာလူ့အခွင့်အရေးကော်မရှင်ရဲ့စိုးရိမ်ပွဲအစီရင်ခံစာအရတောင်ဆူရနိုင်ငံမှာကောက်ယူထားတဲ့တပ်တွေအထောက်အထားတွေအနာဂတ်တရားစီရင်မှုတွေမှာအသုံးပြုနိုင်ရေးအတွက်ကာကွယ်ထိန်းသိမ်းရေးလုတ်ပိုင်ခွင့်အာဏာကိုတက်တန်းထပ်တိုးရေးအတွက်အမေရိကန်ပြည်ထောင်စုကဥဆောင်လုတ်ကင်ပေးခဲ့ပါတယ်။တရီလင်္ကာနိုင်ငံမှာတရားမျှတစွာအမျိုးသားညီညွတ်ရေးရေးတာဝန်ခံမှုစရတဲ့ဆက်လက်အကောင့်ထွေဖော်ရေးဆိုင်ရာဆုံးဖြတ်ချက်နှစ်နှစ်သက်တမ်းထပ်တိုးရေးအပြင်တရီလင်္ကာနိုင်ငံအတွင်းဖြစ်ပေါ်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်အစီတရီလင်္ကာနိုင်ငံအတွင်းဖြစ်ပေါ်မှုတွေကိုကုလသမဂ္ဂကစောင့်ကြည့်အစီရင်ခံတဲ့အစီအစဉ်သစ်တွေအတွက်အမေရိကန်ကဥဆောင်အဆိုတင်သွင်းခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ယူမှုရှိရေးကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကတောင်ကိုရီးယားနိုင်ငံကနေစောင့်ကြည့်အချက်အလက်စုဆောင်းတဲ့အစီအစဉ်ပေါ်မအကောင်လာရေးအတွက်လဲအမေရိကန်ပြည်ထောင်စုကပူးတွဲအဆိုတင်သွင်းခဲ့ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်အားလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတော့ဆွဆွဲပြောဆိုမှုတွေအတွက်တီးကြားလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းရေးကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံခဲ့ပါတယ်အီရန်နိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စီးရီးယားနိုင်ငံအတွင်းကရက်ဆက်တဲ့လုပ်ရက်တွေစုံစမ်းစစ်ဆေးတဲ့အစီအစဉ်တက်တန်းတိုးရေးကိစ္စအတွက်လည်းအမေရိကန်ပြည်ထောင်စုကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့သလိုဟေတီနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်ရေးလှုပ်ဆောင်ဖို့ဤပညာပိုင်းဆိုင်ရာအကူအညီပေးရေးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းထောက်ခံခဲ့ပါတယ်။လွတ်လပ်စွာကိုယ်ကွယ်ပိုင်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတဲ့အရေးပါတဲ့ဆုံးဖြတ်ချက်နှစ်ခုကိုလူ့ခွင့်ရေးကောင်စီကအတည်ပြုပေးခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းမြောက်ဂုဏ်ယူမိပါတယ်။လွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာအထူးကိုယ်စားလှယ်ရဲ့တက်တန်းတိုးပေးရေးကိစ္စအတွက်လည်းအမေရိကန်ကဥဆောင်အဆိုတင်သွင်းခဲ့ပါတယ်။ဒါအပြင်နှိပ်စက်ညှဉ်းပန်းမှုဆိုင်ရာအထူးကိုယ်စားလှယ်ရဲ့တက်တန်းတိုးပေးရေးအတွက်လည်းအမေရိကန်ပြည်ထောင်စုကပူးတွဲအဆိုတင်သွင်းခဲ့ပါတယ်။အစ္စရေးနိုင်ငံအပေါ်မမျှတစွာဝေဖန်ပြောဆိုမှုတွေကိုခုခံကာကွယ်ရေးလူ့ခွင့်ရေးညီလာခံတစ်ချောင်းလုံးမိဖက်နိုင်ငံအနေနဲ့အနီးကလက်တွဲဆောင်ရွက်ခဲ့ပါတယ်။အဲဒီလိုလှုပ်ဆောင်ခဲ့မှုတွေကြောင့် Article Item 7 လို့ခေါ်တဲ့တိုင်းပြည်တစ်ခုတည်းကိုပြစ်မှတ်ထားပြီးဆုံးဖြတ်ချက်တွေချနိုင်ရေးနိုင်ငံရေးညီမှန်းချက်နဲ့တစ်ဖက်ဆောင်းနှင်းအဆိုတင်သွင်းမှုတွေလည်းရော့ကျလာခဲ့ပါတယ်။လူ့ခွင့်ရေးနဲ့ဒီမိုကရေစီဝါဒမြင့်တင်ရေးဟာအမေရိကန်နိုင်ငံသားရေးမူဝါဒရဲ့အခြေခံအုတ်မြစ်တွေဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပြောကြားခဲ့ပါတယ်။ဒါကြောင့်လဲလူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုကုလသမဂ္ဂအဖွဲ့ကြီးကတဆင့်အမေရိကန်ပြည်ထောင်စုကနေဥဆောင်လုတ်ကင်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့တရင်အချင်းချင်းကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
ရုရှားရဲ့ခိုင်မာတဲ့မဟာမိတ်ဖြစ်တဲ့ဆီးရီးယားကအစိတ်တန်ငွေနဲ့တိုက်ခိုက်တာကြောင့်အရသားတရားလောက်သေဆုံးခဲ့ရတယ်လို့အပြစ်တင်ပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်တဲ့ဆီးရီးယားကိုအမေရိကန်ကပဲထင်းတက်ဒုံးကျည်နဲ့ပြစ်ခတ်လက်တုံပြန်ခဲ့ရတာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးအတွက်ချင်းချောက်မှုတွေဖြစ်လာနေပါတယ်ဒီတိုက်ခိုက်မှုကအမေရိကန်နဲ့ရုရှားဆက်ဆံရေးကိုအကြီးအကျယ်ပျက်စီးစေတာမျိုးဖြစ်လာနိုင်တယ်လို့တောက်ကြတဲ့အစောပိုင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်တာပါဆီးရီးယားလေတပ်စခန်းပေါ်မှာအမေရိကန်ကမစ်ဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာဟာလုံးဝတရားမျှတာတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်နိုင်ငံကိုဒီနှစ်နှောင်းပိုင်းမှာလာရောက်လဲပတ်ဖို့အတွက်တရုတ်သမ္မတရှီကျင်ပင်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ဒါပေမဲ့ရက်အတိကျတော့မတက်မှတ်ရသေးပါဘူး။ဖလော်ရီဒါနာကသမ္မတထရန့်ရဲ့အပန်းဖြစ်စခန်းမှာသမ္မတနှစ်ဦးတွေ့ဆုံပြီးပြုလုပ်တဲ့အစိုးရအဖွဲ့ဝန်ကြီး၃ရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံရဲ့ပိုလန်မှနဲ့ကမ္ဘာလမ်းမှစီမံကိန်းတွေမှာမြန်မာနိုင်ငံကဘယ်လိုပါဝင်လှုပ်ဆောင်ပေးနိုင်မယ်ဆိုတာကိုလေ့လာနေပါတယ်လို့တရုတ်နိုင်ငံကို6ကြာခီးတွားရောက်နေတဲ့သမ္မတဦးထင်ကျော်ကပြောပါတယ်။တောက်ကြနေမှာသမ္မတဦးထင်ကျော်ဟာတရုတ်နိုင်ငံအနောက်မြောက်ပိုင်းရှန်စီခရိုင်မြို့တော်ရှီအန်းကိုရောက်ရှိနေပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်လွှင့်အင်ဂျင်ကတော့ Gates Home ဖြစ်ပါတယ်ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.